Please.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်း2019ခုနှစ်ဒီဇင်ဘာလ16ရက်စနေနေ့ညနေ6:00 to 9:00အထိအစီအစဉ်တွေကိုလိုင်းနိုမီတာ19 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်ကျမအေတနာကျော်ပါမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့ဆွေးနွေးပွဲတွေပြုလုပ်နိုင်မှုအတွက်နျူကလ িয়ার လက်နက်စမ်းသပ်မှုတွေရပ်ဖြစ်ဖို့အမေရိကန်တိုက်တွန်းချက်ကိုကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတာဝန်ကြီးကလက်လျူရှုသွားခဲ့ပါတယ်အိန္ဒိယနိုင်ငံမှာတော့အတိုက်ခံကွန်ဂရက်ပါတီရဲ့ခေါင်းဆောင်ဖြစ်တဲ့ရာဟုဂန္ဒီကိုရွေးချယ်လိုက်ပါတယ်ရှင်အခုလိုမျိုးနိုင်ငံတကာနဲ့ဒေတာရင်သတင်းတွေဒီညနေကြားရဖို့ရှိပါတယ်ရှာဖောင်ကြီ
းကောင်းပါပြီရှင်သတင်းတွေပြီးမှတော့ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ခြမ်းကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်လာနိုင်ရဲ့အခြေအနေနဲ့အတူနားဆင်ကြရမှာက
ကျွန်တော်ကဒီပြည့်ကျဲလို့မရဘူး။ဘာလို့လဲဆိုတော့အဲ့ဒီကနေလည်းပြည့်ကျဲတိုင်းဒီအလဲချစ်လက်ချစ်နိုင်မှာပေါ့။နောက်ပြီးတော့ဒီပြည့်ကျဲလို့ဖြစ်နေတော့ဒါနဲ့အဲ့ဒီဒီမစအနာလေးကျွန်တော်စီမမရှိတဲ့ခါကျတော့ကျွန်တော်လည်းဒီပြည့်လို့မရဘူ
း။ Oriental Highway Company ဝန်ထမ်းတချို့နဲ့ရွာသားတချို့ရှမ်းပြည်မြောက်ပိုင်းကုတ်ခိုင်ဘက်ကလက်နက်ကင်ဖွဲ့တွေဖမ်းဆီးထားတဲ့တဲ့တွေနဲ့ပတ်သက်လို့ KIO ပြန်ကြားရတဲ့ဝန်ခံဗိုလ်မှူးကြီးနော်ဘူးပြောသွားတာပါ။အပြည့်စုံကိုတဲ့တွေပြီးမှနားဆင်ကြရပါမယ်။ဒါအပြင်ခရစ်စမတ်နဲ့နှစ်သက်ကူးရသည့်သချင်းတစ်ပုဒ်နဲ့လည်းဖျော်ဖြေပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမအေးတနာကျော်နဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင
်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့ဆွေးနွေးပွဲတွေပြုလုပ်နိုင်မှုအတွက်နျူကလ িয়ার လက်နက်စမ်းသပ်မှုတွေရပ်ဖြစ်ဖို့အမေရိကန်တိုက်တွန်းချက်ကိုကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတန်မတ်ကြီးကလက်လျူရှုသွားပြီးတော့သူနိုင်ငံရဲ့အကျိုးစီးပွားကိုမထိပါတဲ့၍သူတို့ရဲ့နျူကလ িয়ার အစီအစဉ်ဟာဘယ်နိုင်ငံအတွက်မှအန္တရာယ်ဖြစ်စေမှာမဟုတ်ဘူးလို့ပြောကြားသွားပါတယ်။တောက်ချာနေကကျင်းပတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဝန်ကြီးအဆင့်ဆွေးနွေးပွဲမှာကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတန်အမတ်ကြီးရှာရှာပါပါအခုလိုမျိုးထားပြီးတော့ပြောဆိုမှုလုပ်သွားခဲ့တာပါ။နျူကလ িয়ার လက်နက်ပိုင်ဆိုင်မှုဟာဒီအမေရိကန်ရဲ့နျူကလ িয়ার ချင်းချောင်းမှုအနေနဲ့အကြက်ကင်နေတာတွေအတွက်မြောက်ကိုရီးယားမှာမရှိမဖြစ်လိုအပ်တဲ့မိမိကိုမိမိကာကွယ်ရေးဗျူဟာဖြစ်တယ်လို့တန်အမတ်ကြီးကပြောသွားခဲ့ပါတယ်။ဒါ့အပြင်သူကနျူကလ িয়ার အရေးဆွေးနွေးပွဲဖြစ်ပေါ်နိုင်တယ်ဆိုတာမျိုးလုံးဝပြောမသွားဘဲနဲ့ဒီအစည်းအဝေးကမြောက်ကိုရီးယားရဲ့ထူးခဲ့တဲ့အင်အားကိုထိတ်လန့်တဲ့အမေရိကန်ရဲ့ကြံရမရလို့ရဖြစ်တယ်လို့လည်းပြောသွားခဲ့ပါတယ်။သူကနိုဝင်ဘာ29မှာမြောက်ကိုရီးယားကပြစ်လွတ်ခဲ့ပြီးတော့အမေရိကတိုက်အထိရောက်ရှိနိုင်တယ်လို့ပညာရှင်တွေသုံးသပ်တဲ့တိုက်ချင်းဖြစ်ထိတ်ဖူးတဲ့ဒုံးကြီးစမ်းသပ်ပြစ်လွတ်နိုင်ခဲ့တာကိုထောက်ပြသွားခဲ့ပါတယ်။အမေရိကန်ပြည်အောင်စုကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার ဆိုင်ရာစွမ်းရည်တစ်နေ့တခြားတိုးလာနေတာဟာအမေရိကန်ပြည်အောင်စုအတွက်ဓာတ်ရိုက်ချင်းချောင်းမှုတစ်ခုဖြစ်နေပြီးတော့မြောက်ကိုရီးယားရဲ့ရန်လိုနေမှုတွေကိုခုခံကာကွယ်နိုင်ဖို့နှီးပေါင်းစုံနဲ့လှုပ်ဆောင်သွားမှာဖြစ်ကြောင်းနိုင်ငံသားရေးဝန်ကြီး Rex Tillerson ကအဲ့ဒီအစည်းအဝေးမှာပဲပြောကြားသွားတာပါ။ချင်းချောက်မှုနဲ့ရင်ဆိုင်နေရချိန်မှာဘယ်နိုင်ငံမဆိုတုံ့ပြန်ရမှာဖြစ်ပြီးတော့အမေရိကန်ကကာကွယ်ရေးဆိုင်ရာလုပ်ရက်တွေကိုအားလုံးချပြထားပြီးဖြစ်ကြောင်းနယူးယောက်ကုလသမဂ္ဂလုံခြုံရေးကောင်စီမှပြောသွားခဲ့ပါတယ်။ဒါမဲ့လည်းမြောက်ကိုရီးယားနဲ့စစ်ဖြစ်ဖို့တော့မလိုလားဘူးလို့ဝန်ကြီး Tillerson ကဆိုပါတယ်။ဒီလအတွင်းမှာလုံခြုံရေးကောင်စီရဲ့အလှည့်ကျဥက္ကဋ္ဌဂျပန်နိုင်ငံကစီစဉ်တဲ့မြောက်ကိုရီးယားနျူကလ িয়ার မပြန့်ပွားရေးအစည်းအဝေးမှာဝန်ကြီးတေလက်ဆန်ပြောသွားတာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ရုရှားသမ္မတနဲ့ဗလာဒီမီယာပူတင်နဲ့ဖုန်းဆက်ပြောကြားပြီးတော့နောက်တနေ့မှာရုရှားအနေနဲ့မြောက်ကိုရီးယားကိုပို့ပြီးတော့ဖိအားပေးဖို့လိုအပ်ကြောင်းလည်းပြောကြားသွားခဲ့ပါတယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကရွေးကောက်ပွဲမှာရုရှားရဲ့ဂျာဝန်နောက်ဆက်မှုနဲ့ပတ်သက်ပြီး FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘီရိုကစုံစမ်းစစ်ဆေးနေတဲ့အပေါ်မှာတောက်ချာနေကအကြီးအကျယ်ဝေဖန်လိုက်ပြီးတော့ FBI တာဝန်ရှိသူတွေကိုလိန်ညာခဲ့မှုနဲ့အပြစ်ရှိကြောင်းထွက်ဆိုခဲ့တဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်း Michael Flynn ကိုသမ္မတရဲ့လူငယ်ကွင်ပေးနိုင်ခြင်းနဲ့ပတ်သက်ပြီးတော့လည်းယတိပြတ်ပြောဆိုသွားခဲ့ခြင်းတော့မရှိခဲ့ပါဘူး Michael Flynn ကိုလူငယ်ကွင်ပေးဖို့နဲ့ပတ်သက်ပြီးကျွန်တော်အနေနဲ့မပြောချင်သေးပါဘူးလို့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘီရိုရဲ့အမျိုးသားအကယ်ဒမီကိုမတွားခင်မှာပဲသမ္မတ Trump ကသတင်းတောက်တွေကိုအင်ပြီးတော့မှပြောကြားခဲ့ပါတယ်။ဘာဖြစ်လာမလဲဆိုတာကြည့်ကြတာပေါ့ကျွန်တော်အနေနဲ့ပြောနိုင်တာကတော့ FBI နဲ့တရားရေးဌာနမှာဖြစ်နေတာတွေကိုကြည့်ရင်လူတွေကအရန်ဒေါသထွက်ကြတယ်လို့သမ္မတ Trump ကပြောသွားပါတယ်။ဒါပေမဲ့ Michael Flynn ကိုသမ္မတရဲ့လူငယ်ကွင်ပေးဖို့ကိစ္စကိုအင်ပြီးတော့အနေနဲ့စဉ်းစားထားတာမရှိဘူးလို့အင်ပြီးတော့ရဲ့ရှေ့နေတိုက်ခေါက်ကတောက်ချာနေနောက်ပိုင်းမှာတော့ပြောကြားခဲ့ပါတယ်။အခုလအစောပိုင်းတုန်းကတော့ Michael Flynn ကသူ့အနေနဲ့အပြစ်ရှိကြောင်းဝန်ခံထွက်ဆိုခဲ့ပြီး2016 American သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝန်နောက်ဆက်မှုနဲ့ပတ်သက်ပြီးဆွဆွဲချက်တွေကိုစစ်ဆေးနေတာမှာအထူးစုံစမ်းစစ်ဆေးရမှုနဲ့ပူးပေါင်းဆောင်ရွက်သွားဖို့သဘောတူခဲ့ပါတယ်ခင်ဗျာ
။ပီရိုနိုင်ငံမှာသမ္မတ Pedro Pablo Gonzalez ကိုအခရီးလိုက်စားမှုဆွဆွဲချက်တွေနဲ့တရားစွဲနိုင်မှုလုပ်ငန်းစဉ်တွေကိုဥရေဘတ် ဥပဒေပြုအမှတ်တွေစတင်လိုက်ကြပါတယ်။အကြိလိုက်စားရလို့ဆွဆွဲခံရပြီးတဲ့နောက်မှာယာရုကနှုတ်ထွက်ဖို့တောင်းဆိုမှုတွေကိုငင်းဆိုတဲ့သမရဟာနိုင်ငံကိုဥဆောင်နိုင်တဲ့အနေအထားမှာမရှိဘူးလို့ပြောပြီးတော့တောက်ကြနေကပဲဥပဒေပြုအမှတ်တွေဒီလိုသမရကိုအေးအေးယူနိုင်ဖို့လုပ်ငန်းရှင်ကိုစတင်လိုက်ကြတာပါ။ပြည်တွင်းလွှတ်တော်ကဥပဒေပြုအမှတ်130တဲ့က28ဦးရဲ့ခွင့်ပြုခြင်းနဲ့ဒီလုပ်ငန်းရှင်ကိုစတင်ပါတယ်။သမရကွန်ဆန်စကီကတော့ကြာတာရင်းနဲ့ညတကောင်မတိုင်ခင်မှာပြောကြတဲ့ရုံမြင့်တန်ကြမိန်ကွန်းမှာတော့သူကတော့ယာရုကနေနှုတ်ထွက်မှာမဟုတ်ဘူးဒီကိစ္စကိုတံပြန်ပြီးတော့ကင်တွယ်ဖြေရှင်းသွားလိမ့်မယ်လို့ပြောသွားခဲ့ပါတယ်ပြည်တွင်းနိုင်ငံရဲ့အကြီးအမားဆုံးလက်ပေးလက်ယူအရှုပ်တော်ပုံမှာအဓိကဖြစ်တဲ့ကုမ္ပဏီစီကနေလွန်ခဲ့တဲ့10နှစ်ကျော်ကသူ့ရဲ့စီးပွားရေးအတိုင်ပင်ခံကုမ္ပဏီကငွေကြေးရရှိတဲ့ကိစ္စမှာမှားယွင်းတာတစ်ခုမှမပါဘူးလို့သမရကညင်းဆိုထားတာပါသူရဲ့စီးပွားရေးအကြံပေးကုမ္ပဏီကဘရာဇီးလ်ဆောက်လုပ်ရေးကုမ္ပဏီတစ်ခုစီကနေဒေါ်လာ8သိန်းနီးပါးရရှိခဲ့တော့ကသူဟာကုမ္ပဏီရဲ့ဆုံးဖြတ်ချက်ချနိုင်တဲ့အုပ်ချုပ်ရေးတာဝန်ယူထားတာလည်းမဟုတ်ဘူးလို့ပြောပါတယ်။သူကအရင်လားအထီအောင်လို့အဲဒီဘရာဇီးလ်ကုမ္ပဏီနဲ့ဆက်သွယ်မှုရှိတယ်ဆိုတဲ့ပြောဆိုမှုကိုတော့ညှင်းဆန်ပါတယ်။ဘရာဇီးလ်ရဲ့ Audi Brech ထုတ်လုပ်ရေးဆောက်လုပ်ရေးကုမ္ပဏီကဆယ်စုနှစ်ကျော်ကာလအတွင်းမှာနိုင်ငံပေါင်း12နိုင်ငံကအရာရှိကြီးတွေကိုလက်ထိုးခဲ့တယ်လို့မနစ်ကထွက်ဆိုခဲ့တာကြောင့်တောင်အမေရိကတလွာနိုင်ငံကြီးမှာတော်တော်ကြေးထထွားခဲ့တာဖြစ်ပါလေရှင်
။အင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းမှာတောက်ချာနေနောင်ပိုင်းကပြင်အား 6.5 မဂနီကျူးရှိတဲ့ငလျင်တစ်ခုလှုပ်ခတ်သွားတာကြောင့်မြို့တော်ဂျကာတာပါဝင်တခြားမြို့တွေငလျင်တန်းကိုခံခဲ့ရပြီးတော့နှစ်ယောက်ထပ်မံတဲ့တည်ဆုံသွားတယ်လို့အင်ဒိုနီးရှားအနာပိုင်းတွေကပြောပါတယ်။ဂျာဗာကျွန်းနောက်ပိုင်းကခရိုင်တော်မြင့်မြတ်မှာအဆောက်အုံတွေပြိုကျပျက်စီးခဲ့တယ်လို့ဆေးရုံတော်မြင့်မြတ်လည်းထိခိုက်ပျက်စီးသွားတာကြောင့်ဆေးရုံတော်မြင့်မြတ်ကလူနာတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ရတယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဘေးဒုက္ခကယ်ဆယ်ရေးဌာနတာဝန်ရှိသူတွေကပြောပါတယ်။ငရင်ကျောင်းဂျကာတာမြို့မှာဆိုရင်လည်းအဆောက်အုံတွေလှုပ်ခါသွားခဲ့ပါတယ်။ CMS data ကအသက်62နှစ်အရွယ်အမျိုးသားတဦးနဲ့ဘက်ကလိုဂန်မြို့ကအသက်80အရွယ်အမျိုးသမီးတူဟာအဆောက်အုံပြိုကျလို့တည်ဆုံသွားခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ဒဏ်ရာရတဲ့သူဘယ်လောက်ထိရှိတယ်ဆိုတာကိုအခုချိန်ထိအတိအကျမသိနိုင်သေးပဲဖြစ်နေပါတယ်။အာဏာပိုင်တွေကတော့တောက်ကြနေညသံကောင်းလောက်ကလှုပ်သွားတဲ့ငရင်ကြောင့်ဖြစ်လာတဲ့အပြက်အစီးတွေကိုသိရှိနိုင်ဖို့ကြိုးပမ်းနေကြပါတယ်။ဒီငရင်ဟာတက်စစ်မာလာယာမြို့ရဲ့အနောက်တောင်ဘက်ကီလိုမီတာ90လောက်အကွာပါဗဟိုပြုပြီးတော့လှုပ်ခတ်သွားတာဖြစ်တယ်လို့အမေရိကန်ဘူမိဗေဒတိုင်းတာရေးဌာနကပြောပါတယ်။အနာပိုင်တွေကတော့အင်ဒိုနီးရှားနိုင်ငံလူဦးရေထက်ဝက်ကျော်နေထိုင်တဲ့ဂျာဗာကျွန်းတစ်ဝိုက်ကန်ယူရန်ဒေသတွေမှာတော့ဆူနာမီသတိပေးချက်ထုတ်ပြန်ထားပါတယ်။ဒါပေမဲ့ဟာဝိုင်မှာရှိတဲ့ Pacific Tsunami သတိပေးဌာနကတော့ဆူနာမီရေလိုင်းဖြစ်ပေါ်ခြင်းမရှိဘူးဆိုပြီးတော့ပြောထားပါတယ်ခင်ဗျာ။
ယူအေဘေးကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖီယိုအမေရိကန်တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးသွားပါမယ်။အိန္ဒိယနိုင်ငံမှာအတိုက်ခံကွန်ဂရက်ပါတီရဲ့ခေါင်းဆောင်ဖြစ်တဲ့ရာဟုလ်ဂန္ဒီကိုရွေးချယ်လိုက်ကြပါတယ်။အိန္ဒိယနိုင်ငံမှာဩဇာကြီးမားတဲ့နေရုဂန္ဒီရွှေစင်မျိုးဆက်နိုင်ငံရေးမှာသူကအစိုးရမျိုးဆက်ဖြစ်ပြီးတော့သူကဝါရင့်နဲ့ပါတီကိုတိုက်ခါရှိပြီးတော့အထွေခေါ်တဲ့ပါတီတစ်ခုဖြစ်နေပြန်ပြီးတော့တည်ဆောက်ဖို့ကတိပြုသွားခဲ့ပါတယ်။အသက်48နှစ်ရှိပြီဖြစ်တဲ့ရာဟုလ်ဂန္ဒီဟာအိန္ဒိယရဲ့လက်ရှိဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ရှင်ပြန်ရမှာဖြစ်ပြီးတော့နှစ်ပေါင်း80တက်တန်းတွင်အချိန်အများစုမှာနိုင်ငံအာဏာကိုကင်ထားနိုင်ခဲ့တဲ့သူ့ရဲ့ကွန်ဂရက်ပါတီက2014ခုနှစ်မှာလက်ရှိဝန်ကြီးချုပ်မော်ဒီကိုရှုံးနိမ့်ခဲ့တာဖြစ်ပါတယ်။ကွန်ဂရက်ပါတီရဲ့ခေါင်းဆောင်ဖြစ်တဲ့မစ္စတာဂန်ဒီတယောက်ပဲဝင်ပြီးတော့ရှင်ပြန်တာဖြစ်ပြီးတော့သူ့ရဲ့မိခင်ဆိုနီယာဂန်ဒီကတော့ပါတီကို19နှစ်ကျော်အုပ်ချုပ်ခဲ့တာဖြစ်ပါတယ်။သူ့ရဲ့ဖခင်ဖြစ်တဲ့ရာဂျစ်ဂန်ဒီနဲ့အဖွားဖြစ်တဲ့အိန္ဒိယဂန်ဒီတို့ကလည်းအိန္ဒိယနိုင်ငံရဲ့ဝန်ကြီးချုပ်တွေဖြစ်ခဲ့ပါတယ်ရှင်။
ဗြိတိန်နဲ့တရုတ်နိုင်ငံတို့ရဲ့နိုင်ငံစီးပွားရေးနဲ့ဗဏ္ဍာရေးဆိုင်ရာစီးပွေးတွေကိုဒီကနေ့မှပြီးဆုံးသွားခဲ့ပြီးတော့နှစ်ဖက်သဘောတူညီမှုတွေလည်းရရှိခဲ့ကြပါတယ်။နျူကလ িয়ার လျှက်စစ်တာအပစက်ယုံစီမံကိန်းနဲ့တန့်စင်တဲ့စွမ်းအင်အသုံးပြုမှုအမြန်ထားစီမံကိန်းတွေကိုနှစ်ဖက်စလုံးကဆက်ဆက်အကောင့်ထဲပေါ်သွားမှာဖြစ်တယ်လို့တရုတ်နဲ့ဗြိတိန်နိုင်ငံတို့ရဲ့ကိုယ်တိုင်မြောက်စီးပွားရေးနဲ့ဗဏ္ဍာရေးဆိုင်ရာအစည်းအဝေးအပြီးပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတရုတ်ဒုတိယဝန်ကြီးချုပ်မာခိုင်ကပြောပါတယ်ဗြိတိန်နဲ့ဥရောပသမဂ္ဂတို့ရဲ့အသွင်ကူးပြောင်းရေးကာလမှာလွတ်လပ်စွာကုန်သွယ်ခွင့်ကိုခွင့်ပြုတဲ့တကူတီသောစီးပွားရေးဈေးကွက်အကောက်ခွန်သမဂ္ဂနဲ့ဥရောပသမဂ္ဂတရားရုံးချုပ်တွေနဲ့ပတ်သက်ပြီးတော့ဗြိ ဗြိတိန်နိုင်ငံရဲ့ယက်တီချက်ကဘာမှအပြောင်းလဲရှိမှာမဟုတ်ဘူးဆိုတာကိုတရုတ်စိုးရနဲ့တရုတ်စီးပွားရေးလုပ်ငန်းတွေအနေနဲ့မျှော်လင့်နိုင်တယ်လို့ဗြိတိန်ဗန္ဓာရေးဝန်ကြီးဖိလစ်ဟမ်မန်ကပြောပါတယ်။ဗြိတိန်နိုင်ငံအနေနဲ့လည်းကမ္ဘာလုံးဆိုင်ရာအခန်းကဏ္ဍတစ်ကိုပုံဖော်ပြီးတော့ဥရောပဈေးကွက်မှာအကန့်အသတ်တွေနဲ့ရင်ဆိုင်လာရမှာကိုခုနိုင်ဖို့ကြိုးစားတဲ့အနေနဲ့ဗြိတိန်ခေါင်းဆောင်တွေဟာတရုတ်နိုင်ငံနဲ့ကုန်သွယ်ရေးနဲ့ယင်းနှီးမြှုပ်နှံမှုတွေလှုပ်လာနေကြတာဖြစ်ပါတယ်ခင်ဗျာ
။ကမ္ဘာတစ်လွှားမှာသုံးဆွဲသူပေါင်းတန်း2000နီးပါးရှိရဲ့ Facebook လူမှုကွန်ရက်စာမျက်နှာကိုအသုံးပြုမှုတွေအနေနဲ့တချို့ရှိနိုင်တယ်ဆိုပြီးတော့ Facebook ကတောက်ကြနေကပဲသတိပေးသွားခဲ့ပါတယ် Hard questions is spending time on social media bad for us ခက်ခဲတဲ့မိကွန်းမှာလူမှုကွန်ရက်စာမျက်နှာသုံးတာတို့တွေအတွက်အနေနဲ့ရှိပါသလားဆိုတော့မိကွန်းနဲ့ Facebook ကသူတို့လူမှုကွန်ရက်စာမျက်နှာကိုအသုံးပြုလို့ဘလို social တွေရှိနိုင်လဲဆိုတာလေးလာတွေးရှိချက်တချို့ကိုကိုးကားပြီးတော့ဖော်ပြထားပါတယ်တွေးရှိချက်တစ်ခုမှာဆိုရင် Facebook ပေါ်မှာသူများအကြောင်းတွေပဲလိုက်ကြည့်နေတဲ့သူဟာသူတို့ဖာသူတို့ပို့ပြီးတော့စိတ်ပြက်လာတတ်ကြတယ်လို့ပြောထားပါတယ်လူတွေ Facebook ပေါ်မှာတင်ထားတဲ့စာမျက်နှာတွေဟာသူတို့ဘဝကိုအမှန်ထင်ဟပြတာထက်ပို့ပြီးတော့လှပတာရမှုရှိတယ်ဆိုတဲ့အမြင်ရအောင်လို့ဖန်တီးလုပ်ယူပြီးတော့မှအသိပေးတာဖြစ်လို့သူများရေးတာတွေတင်တဲ့ဓာတ်ပုံတွေကြည့်ကိုနဲ့နှိုင်းရှင်ပြီးတော့ကိုပေါ်ကိုပို့ပြီးတော့စိတ်တက်ကြလာနိုင်တယ်လို့ပြောထားပါတယ်ဒါမဲ့ Facebook ကဒါကိုဖြေရှင်းလို့ရတဲ့နည်းကိုလည်းပေးထားပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့သူများတွေရဲ့ဘဝကိုအားကျငိမ့်မောမနေဘဲနဲ့ကိုမိသားစုနဲ့ဆက်သွယ်မှုကိုတငယ်ချင်းတွေနဲ့ဆက်သွယ်မှုတို့အတွက်ပို့ပြီးတော့အရေးပေးအသုံးပြုသင့်ပါတယ်လို့ပြောပါတယ်ရှင
် England Premier League ဘောလုံးပွဲတွေကိုဒီကနေ့ကစားကြဖို့ရှိတာမှာဒီကနေ့မှာတော့ Man City နဲ့ Tottenham Chelsea နဲ့ Southampton Arsenal နဲ့ Newcastle Leicester နဲ့ Crystal Palace Stoke နဲ့ West Ham Brighton နဲ့ Burnley Watford နဲ့ Huddersfield Town တို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ
Direct from Washington, the voice of America, VOA. နောက်ဆုံးရသတင်းတွေကိုမှတ်ဧဒနာကျွန်နဲ့ကိုရနိုင်တို့ပြောပြပေးခဲ့တာပါ။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။ဖိနှိပ်ခွဲခြားဆက်ဆံတဲ့မြန်မာနိုင်ငံကိုမပြောင်းချင်ကြဘူးလို့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကပြောပါရယ်။ဘင်္ဂလားမြန်မာနိုင်ငံသဘောတူညီချက်နဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ပြန်ပို့တဲ့အစီအစဉ်တွေစတင်လှုပ်ဆောင်နေချိန်မှာဒုက္ခသည်တွေကအခုလိုပြောဆိုလိုက်တာပါ AFP သတင်းဘုတ်ကိုအခြေခံပြီးကိုညံဝဲအောင်ကပြောပြပေးပါမယ်ရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းကနေရိုဟင်ဂျာဒုက္ခသည်6သိန်းခွဲလောက်ဘင်္ဂလားဒေ့ရှ်နိုင်ငံထဲထွက်ပြေးခဲ့ကြတယ်လို့ကုလသမဂ္ဂကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာကူးစက်ရောဂါတွေငတ်မှုမှုနဲ့အခြားစိတ်ဖိစီးမှုတွေကိုရိုဟင်ဂျာဒုက္ခသည်တွေရင်ဆိုင်နေရတာကြောင့်တချို့လဲဘင်္ဂလားမြန်မာနှစ်နိုင်ငံသဘောတူညီချက်အစီအစဉ်အတိုင်းမြန်မာပြည်ကိုပြန်ပို့စဉ်းစားနေကြပါတယ်။ဒုက္ခသည်တွေကိုနှစ်လအတွင်းမြန်မာနိုင်ငံဘက်ပြန်ပို့မဲ့နှစ်နိုင်ငံသဘောတူစာချုပ်ကိုနိုဝင်ဘာလတည်းချုပ်ဆိုခဲ့ပြီးသူတို့ရိုဟင်ဂျာတွေအနေနဲ့ဒီအစီအစဉ်ပေါ်မှာတန်တရားနဲ့စိုးရိမ်ပူပန်မှုတွေရှိကြောင်းဒုက္ခသည်မိုဟာမက်ဆာအိတ်ကပြောပါတယ
်
။နှစ်နိုင်ငံသဘောတူညီမှုနဲ့ဒီအစီအစဉ်ကိုလုပ်ကြမယ်ဆိုပေမဲ့အဲ့ဒီအတိုင်းသူတို့လိုက်နာကြမှာတော့မဟုတ်ပါဘူးမြန်မာပြည်ပြန်သွားရင်လည်းကျွန်တော်တို့ကိုနှိမ့်ပန်းနှိပ်စက်မယ်တပ်ဖြတ်တာတွေလည်းနောက်တစ်ခါထပ်လုပ်ကြအောင်ပ
ါရခိုင်မြောက်ပိုင်းမြန်မာလူညွန့်ဤတပ်ရဲ့နယ်မြေရှင်းလင်းရေးဖြစ်စဉ်အတွင်းရိုဟင်ဂျာအနည်းဆုံး 6,900 လောက်သေဆုံးခဲ့ရတယ်လို့နယ်စည်းမချဆရာဝန်များအဖွဲ့ MSF ကဒီဇင်ဘာလ14ရက်နေ့ကသတင်းထုတ်ပြန်ပါတယ်ဩဂုတ်လရခိုင်ပြည်ထောင်စုအဖြစ်ချိန်ကစလို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာတွေအခုချိန်ထိထွက်ပြေးနေဆဲဖြစ်ပြီးဘင်္ဂလားဒေ့ရှ်နယ်စပ်ကွန်ဆက်ပဇာခရိုင်တဲ့ပြေးဝင်လာသူအခုချိန်ထိ6သိန်းခွဲလောက်ရှိနေပြီလို့ကုလသမဂ္ဂကပြောပါတယ်မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးဖြစ်စဉ်အတွင်းတပ်ဖြတ်မှုအပါအဝင်အုပ်စုလိုက်အဓမ္မကျင့်တာနဲ့ရာချီတဲ့ရွေညာရွာတွေကိုဖျက်ဆီးပစ်တာတွေပါဝင်တယ်လို့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမဟာမင်းကြီးကပြောကြားခဲ့ပြီးဒါတွေဟာလူမျိုးတော်အောင်လှုပ်ဆောင်မှုတွေရဲ့လက္ခဏာတွေလို့ပြောတာပါဩဂုတ်လ25ရက်နေ့မှာအာဆာခေါ်ရွေညာအကြမ်းဖက်ဘက်ကဒါစဉ်ကြော်တဲ့ရဲတပ်ဖွဲ့ဝင်တွေကိုတပ်ဖြတ်ခဲ့တာကြောင့်အချုပ်အခြာအာဏာကိုကာကွယ်ဖို့နယ်မြေရှင်းလင်းရေးလုပ်ခဲ့တာဖြစ်တယ်လို့မြန်မာစစ်တပ်ကတုံ့ပြန်ထားပါတယ်။ရခိုင်မြောက်ပိုင်းမှာအခုချိန်ထိလုံခြုံစိတ်ချရတဲ့အခြေအနေတွေမရှိသေးဘူးလို့လူ့အခွင့်အရေးအဖွဲ့တွေကပြောနေသလိုရခိုင်ပြည်နယ်ကိုပြန်လာကြဖို့မြန်မာပြည်ဘက်ကပြောနေပေမဲ့သူတို့အတွက်အန္တရာယ်တွေရှိနေသေးပဲလို့ရိုဟင်ဂျာဒုက္ခသည်အမျိုးသမီးရရှိဒါခတ်တွန်ကပြောပါတယ
်
လုံခဲ့တဲ့နှစ်နှစ်လောက်ကလေးကညာဘက်ဆိုကောင်းကောင်းအိပ်မရပါဘူးစစ်တပ်ကကျမတို့ကိုလာနှောက်ယှက်နေကြပါများသောအားဖြင့်တောတွေတောင်တွေထဲပုန်းနေခဲ့ရပါတယ်ဒီမှာနေစရာရလို့ကျေးဇူးတင်မိပါတယ်ဒီမှာနေရတာပိုးပြီးလုံခြုံပါတယ
်ဩဂတ်စက်တင်ဘာနေမြေရှင်းလင်းမှုအတွင်းသူတို့ရဲ့နေအိမ်တွေမိရှုဖျက်ဆီးခံရလို့ပြန်သွားရင်တော့နေစရာအိမ်မရှိကြသူတွေကအများစုဖြစ်ပါတယ်ကုတုပလောင်ဒုက္ခသည်စခန်းကရိုဟင်ဂျာအာဇစ်ခံပြောတာကတော့
ara re deshe tamani le hori ara deshot ara re ruangya buli hoy khat di phara uru
chanaro ko nangan na phit timat pyu ya ba me rohingya so re name pa re mat pon tin ni thop pe bu lo ba re ara so yin no chanaro pyan ma wa de lo ma ma hou yin bangladesh ma be ni te twa da be kaung ma re
rohingya ri ko ne zat ma dokka de scan phwin bi lakkhan pe ka de twet bangladesh nangan ko nangan ga chi mwa ni ba de da ba me di dokka de ri ha tani ja yin myanmar bi pyan ko pyan ya lai me lo bangladesh aso ya ga pyo bi Niyan Pian Bome the Bo to Nimu Yao, Yama Suyane, Labomazwa a chain, ni nanke abare. Dilo doga de Lu Langiga, Didaga Bengalidi a dre, say no shep Piade Lu, Coxab Zaga, Sato San Panshin, Isan Husenga Piovare, a guzo in Bangladesh Neza Cosab Zama, a chigan sagun zinunga conkini bare, now Piotana Kugale, Ruinari Neza doga de Sakangu Yala be now by. Bengli Lunyo Yiriga, Land Shao, Mabundin, Sisini Rajao, Say No Shep, Pini Jayabade, Achatapa Male, Ruinadi, Lingwin Labino Pine, Lancha Sweduriga, Wingwin Nasapu Yala Rajao, D. Ruinadi, the Yuria Pianome Suin, through Wingwin TK Mago, Suin Nijawari, Kmia.
Kunyawian Tempia get a bashing, Guru Champion, cook, and beg up Pansy Mood, the Timber Legijayan Bashing, Champion, and Miao Pine Cook, and Munerema. Garland Pubian in the Oriental Highway Company Wunendu at Bawin, Dianda Lenaka and Puezidoga, Pansy, Duaga Yama, Juada Chugu, Bien, Lup Big Abbey May, Company Wunendu Yaro Bienle, Lumia Lara Machi de Bau. A Pansy Cantara Wunendu Bienle, Lumia Yedre, Mima Sitabaga, Nemi Shinling Yedre, Lunida Jang, Taipuele, Pipuani Bare, Dijang Piazongro, VOE, Tain Chesite the Dinout Nagoinga, the Din People Tabarishi.
Oriental Highway Company won an hour power. Yuazan Hugo, Lenaka, Puerigan, Pansi Zoyama, Kukamun and Nango Yazan, who can let Lumia Labi met. Janet won an hour, Pianle Lumia Mushi Machi Matia Dibulu, Pianle Lumia Lare, Yaraya, Mida Sugwe, Nango Yuaza Zuga, Piobare.
You know your popular, you let out of Lona by any other. I didn't want to know. You know, maybe you're not. You know, you're not. You're not.
ပြည်ထောင်စုကမ္ဘာစစ်တုံးရဲ့လေကရှမ်းပြည်နယ်မြောက်ပိုင်းလမ်းပြုတ်ပြင်နေတဲ့အိုရီယန်တယ်ဟိုက်ဝေးကုမ္ပဏီဝန်ထမ်းပါဝင်တိုင်းဒေသလက်နက်ကိုင်ဖွဲ့စည်းတွေကနေဖမ်းဆီးသွားပြီးရွာသားလူဦးကတော့ပြန်လည်လှုပ်ပေးခဲ့တာပါဖမ်းဆီးခေါ်ဆောင်သွားတဲ့တပ်ဖွဲ့မှာကချင်နဲ့တမ်းမလောင်တပ်ဖွဲ့ကလို့စူဝါရွာသားကပြောပါတယ်ဒီဖြစ်စဉ်မှာကုမ္ပဏီဝန်ထမ်းအမျိုးသား ကျွန်တော်ကဒီပြည့်ပြည့်လို့မရဘူးဘာလို့ဆိုတော့အဲ့ဒီဘက်မှာလည်းပြည့်တဲ့အတိုင်းဒီလည်းပြန်ကြရေးရရှိဘုံမှုတိုင်းကျော်ကပြောပါတယ်ဒီလိုဖမ်းထားလည်းမရှိပါဘူးဒီလိုလည်းကြာနေဘူးဒီမြန်မာတမတော်ကြီးဖြစ်ချောတာတည်းမခဏခဏဒီဇရင်းတွေအရင်မရှိဘူးကုမ္ပဏီဝန်ထမ်းတွေကိုဖမ်းဆီးခေါ်ဆောင်သွားမှုနဲ့ပတ်သက်ပြီးကြည်အင်အေကချင်းလိုလည်းရေးတမတော်ဘက်ကအတိမပြုနိုင်သေးဘူးလို့လည်
ချင်းနဲ့ချင်းနိုင်မှာပေါ့နောက်ပြီးတော့ဒီဒီလည်းချင်းနိုင်တော့ဒါနဲ့အဲ့ဒီဒီမစားနာတဲ့ကျွန်တော်စီမမရှိတဲ့ခါကျတော့ကျွန်တော်လည်းဒီပြေလို့မရဘူ
းအပန်းစီခံစားရတဲ့တာဝန်ခံအင်ဂျင်နီယာဦးသက်နိုင်ဦးအပါဝင်ဝန်ထမ်းတွေပြန်လဲလွှတ်မြောက်ရေးအတွက်သမတော်စိတ်ချောင်းတွေကနေနေမြေရှင်းလင်းရေးတွေလှုပ်ဆောင်နေတယ်လို့သမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်သမတော်ရဲ့နေမြေရှင်းလင်းရေးလှုပ်ဆောင်မှုကြောင့်ရှမ်းပြည်နယ်မန်တုံမြို့နယ်မန်စာကျေးရွာနဲ့ခိုင်အောင်ကျေးရွာကြားမှာသမ်းမလောင်သက်ဖွဲ့တဲ့တမတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့တရားနယ်လေးပြန်ကြားရေးရာရှိပုံမှုတိုက်ကြော်ကပြောပါတယ်
တဲ့ဘွဲကတော့မန်တုံမြို့နယ်အမန်ဆိုင်ရနဲ့ခေော်ရောကြားပေါ့နော်အာညနေ9နာရီခွဲလောက်ကနေ6နာရီဖြစ်လျက်နေဖြစ်တယ်ဒီကမှုကတော့ကျွန်တော်တို့တူတိုင်ရတယ်ညီမတပ်တပ်တူကြတယ်ကျွန်တော်မိတဲ့တော်ဒီအထိညီမတပ်တော်လက်လာညီမသူစီတိုက်လာတဲ့ကလာနေဆိုတဲ့ဘက်ဖြစ်တယ်
ဒီတိုက်ပွဲဖြစ်ပွားမှုနဲ့ဆက်လျင်းလို့တမတော်ဘက်ကသတင်းထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူး။လက်ရှိရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ဘက်မှာကချင်လွတ်လပ်ရေးတမတော် KIA တမ်းမလောင်တပ်ဖွဲ့ TNL ဖွဲ့သူနဲ့မြန်မာတမတော်တို့ကြားမှာစီးရဲတင်းမနေဆဲလည်းဖြစ်ပါတယ်။လာမယ့်ဇန်နဝါရီလကုန်လောက်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကလည်းဦးဆောင်ပြီးတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကို27ရာစုပင်လုံတတိယအကြိမ်ညီလာခံကျင်းပဖို့ပြင်ဆင်နေဆဲဖြစ်ပေမဲ့လည်းမြမသမတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားစီရေးသိမ့်မနေစေအခြေအနေတွေကြောင့်မြမငင်းချမ်းရေးလာလာဟာရှေ့မတူးတာသေးတဲ့အခြေအနေမှာရှိနေစေလဲဖြစ်ပါတယ်ခင်ဗျာ
နိုင်ကွန်းအိမ်တင်ပြပို့ခဲ့တာဖြစ်ပါတယ်အခုတော့လိတ်ကျွန်းလူသမှုနောက်ဆုံးအခြေအနေကိုတင်ပြပေးပါမယ်ရှင်ဗြိတိရှလူငယ်အုပ်ဖြစ်တဲ့ဟာနာဝက်ထရစ်နဲ့ဒေးဗစ်မီလာတို့အသက်ခံရတဲ့အမှုမှာတည်ရန်အပြစ်ပေးခံထားတဲ့မြန်မာလူငယ်တို့ရဲ့နောက်ဆုံးအယူခံနဲ့ပတ်သက်လို့အစိုးရရှေ့နေဘက်ကရှောက်လဲချက်ပြင်တင်မှုရပ်ပိုင်းပဲလှူတော့တဲ့အချိန်မှာပဲ Bangkok အကျဉ်းထောင်မှာတည်တံပေးခြင်းခံထားတဲ့လူငယ်တဦးကိုဘန်ကောက်မြန်မာတန်ယုံကမြန်မာတန်မှုကြီးဦးဆောင်ပြီးဒီဇင်ဘာလ15ရက်နေ့ကတွားရောက်တွေ့ဆုံခဲ့ပါတယ်။ဒီအချိန်နဲ့ပြည်စုံကိုတော့ထိုင်းချေဆိုင် view အမြန်မာဘိုင်းတည်င်းတော့အမအေးအေးမာကတည်င်းပြပို့ထားပါရရှင်
။ဒီလိုရှားလူငယ်တဦးတပ်ဖြတ်ခံခဲ့ရတဲ့လက်ကျွန်းလူတပ်မှုနဲ့ပတ်သက်လို့တည်တံပေးခြင်းခံထားရတဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့နှစ်ဦးရဲ့အယူခံအတွက်အစိုးရရှိနေတဲ့ဘက်ကရှောက်လဲချက်ပေးရမယ့်ရည်နီလာချိန်မှာမြန်မာတန်ယုံကတပ်မှုဦးချဲရေးဦးဆောင်ပြီးဘန်ခွန်အချင်းထောင်တွေကမြန်မာလူငယ်နှစ်ဦးကိုတွားရောက်တွေ့ဆုံခဲ့ပါတယ်။တန်ယုံတာဝန်ရှိသူတွေတွားရောက်တွေ့ဆုံတာနဲ့ပတ်သက်လို့ထိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းအဖွဲ့ကအလုသမားရေးရနဲ့မှတ်တမ်းဌာနတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ်
။ဒီလိုတွေဘက်ကနေပြီးတော့ဆွဲချတွေဘက်ကနေပြန်တင်တဲ့အယူခံစီစစ်တဲ့အချိန်ပြည့်တော့မှာလေအခုလာမယ့်24ရက်ဒါကြောင့်မလို့ကလေးတွေကိုသွားပြီးအားပေးအကျိုးကြောင်းတွေပြောပြရင်းနဲ့ပေါ့လေသွားတဲ့သဘောပါပဲပြီးတော့သူတို့အမှုအခြေအနေတွေဘာတွေဘယ်လိုရှိလဲပေါ့အခက်အခဲဘာတွေအခုကြီးပေးနေခြင်းလဲသူတို့ပြောပြတဲ့ဟာတွေပေါ့အဲကြောင့်ဒီအရာရှိတွေကနေပြန်ထွက်တဲ့အခါမှာဆောင်းအနာပိုင်းတွေကိုတင်ပြပေးရပါတော့
တည်တဲ့အပြစ်ပေးခြင်းခံထားရတဲ့မြန်မာလူငယ်၂ယောက်ဖက်ကနောက်ဆုံးအယူခံကိုဩဂတ်စ်လ27ရက်နေ့တုန်းကကော့စမွေတရားရုံးကနေတဆင့်ထိုင်းဗဟိုတရားရုံးချုပ်ကိုတင်ထားခဲ့ပြီးစက်တင်ဘာလ18ရက်နေ့မှာတော့တရားရုံးကနေအယူခံကိုလက်ခံခဲ့တာပါမြန်မာတန်ယုံကတန်မှုဦးချင်းရေးတွားရောက်ခဲ့တဲ့ဘန်ခွန်ကျင်းတော်ဟာများသောအားဖြင့်တည်တယ်ပေးခြင်းခံနိုင်ရသူတွေကိုထားတဲ့ထောင်ဖြစ်တာကြောင့်တခြားမှုတွေနဲ့တည်တယ်ကြခံနေရတဲ့မြန်မာနိုင်ငံသားတွေလည်းရှိနေတာပါတစ်ဆောင်လုံးမှာမြန်မာနိုင်ငံသားတွေဘလောက်ရှိတယ်လဲဆိုတာကိုတော့စုံစမ်းနေသေးဖြစ်ပြီးအခုလောလောဆယ်မှာတော့အဆောင်နှစ်ခုမှာအကျဉ်းသား9ဦးလောက်ရှိတဲ့အတွက်သူတို့ကလည်းမြန်မာတပ်ရုံးကလာတွေ့တဲ့အခါတိုင်းမှာအကျဉ်းသားအလုံးကိုတစ်ချိန်တည်းမှာတွေ့ခွင့်ရဖို့အတွက်ဆွေးနွေးမှုတွေလုပ်ခဲ့တယ်ဆိုပြီးဦးမင်းဦးကဆက်ပြောပြပါတယ်
။ချိန်တည်းမှာခေါ်တွေ့ဖို့ဖြစ်နိုင်မလားပေါ့အလုံးနဲ့တွေ့ကျင်တယ်ပေါ့အဲ့ဒါကိုတောင်းဆိုတယ်ဟိုကအဲ့တော့ဒီရုံးစာနဲ့တောင်းဆိုပါတဲ့အဲ့ဒါဆောင်းကားနဲ့ဆောင်းနဲ့မှာဒေသန်သမားကဆောင်းနဲ့မှာ3ယောက်ရှိတယ်ဒီသမားဆောင်းကားမှာက4ယောက်လားမသိရှိရဲအဲ့ဒါတွေကိုလည်းတွေ့ဖို့ပေါ့နော်ကံမကထောင်ရာရှိတွေကိုပြောခဲ့ပါတ
ယ်မြန်မာရွှေပြောင်းလို့တမခမန်းကြီး4000လောက်အလုလုကင်နေတဲ့ကော့တာအပန်းဖြေကျွန်းဖြစ်တဲ့လိတ်ကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာဗြိတိရှ်လူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတာပါဒီအမှုမှာမြန်မာရွှေပြောင်းလူငယ်2ယောက်ဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကိုလူတက်မှုမရေမှုပစ္စည်းလူယူမှုအပါအဝင်အမှု9ခုနဲ့တရားစွဲခဲ့ပါတယ်ထိုင်းနိုင်ငံကော့စမွေကျင်းထောင်မှာဖမ်းဆီးခံထားရတဲ့သူတို့2ယောက်ကို2015ခုနှစ်ကုန်မှာတော့ထိုင်းနိုင်ငံကော့စမွေတရားရုံးကနေအမြင့်ဆုံးပြစ်ဒဏ်အဖြစ်တည်တံပေးခဲ့ပြီးဘန်ခွန်ကျင်းထောင်မှာဆက်လက်ထိန်းသိမ်းထားပါတယ်တည်တံပြစ်ဒဏ်အတွက်နောက်ဆုံးအယူခံကိုတရားလိုဘက်ကအစိုးရရှိနေတွေကမကြခင်ရက်ပိုင်းမှာရှောက်လဲချက်ပြီးတော့မှာဖြစ်ပါတယ်ရှင
်ဘုရားရှင်များရှင်2019ခုနှစ်ကုန်ဆုံးတာနီးမှာပဲမြန်မာသတင်းသမားနှစ်ယောက်အဖမ်းခံရတဲ့သတင်းနဲ့ကြုံရပါတယ်။ကုန်ဆုံးတော့မယ့်2019ခုနှစ်ထဲမြန်မာနိုင်ငံရဲ့သတင်းမီဒီယာလောကမှာအထက်အကျနဲ့စိန်ခေါ်မှုတွေပါဝင်ကြုံခဲ့ရပါတယ်။တိုင်းပြည်တစ်ခုမှာအရေးကြီးတဲ့မန်နိုင်တစ်ခုအဖြစ်နိုင်ငံတကာကလက်ခံထားတဲ့သတင်းမီဒီယာတွေမြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်လာဖို့ဘယ်လိုလိုအပ်ချက်တွေရှိနေပါလဲ။ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-9-9-9လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်လေးလိုက်စီစဉ်မှာပြုလုပ်ပါရစေ။
အခုစနေညဒိုင်ရိုက်လိုင်းဆွေးနွေးကန်ကိုည9နာရီခွဲမှာစတင်မှာဖြစ်ပါတယ်။ VOA ကဒိုင်ရိုက်လိုင်းဆွေးနွေးကန်ကိုအင်္ဂါနဲ့စနေညတွေမှာတပတ်ကိုနှစ်ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။အခုတော့ခရစ်စမတ်နဲ့နှစ်သစ်ကူရာသီသချင်းတစ်ပုဒ်နဲ့ဖျော်ဖြေပေးပါရစေ။မက်ဒေါ်နာတီးဆိုထားတဲ့ Center Baby ဆိုတဲ့သချင်းကိုနားဆင်ကြရအောင်ပါရှင်။
Santa baby, slip the sable under the tree for me. Been an awful good girl, Santa baby. I'm hurried down the chimney tonight. Santa baby, an outer space convertible to light blue. I'll wait up for you, dear Santa baby, and hurry down the chimney tonight.Fellas that I haven't kissed. Next year I could be oh so good. If you'll check off my Christmas list, little Santa honey, I want a yacht, and really that's not a lot. I've been an angel all year since a baby, and hurry down the chimney tonight. Santa cutie, there's one thing I really do need, the deed to a platinum mine, Santa cutie, and hurry down the chimney tonight. Santa baby, and fill my stocking with the duplex and checks, sign your ex on the line, Santa baby, and hurry down the chimney tonight. Come and trim my Christmas tree with some decorations bought at Tiffany's. I really do believe in you. Let's see if you believe in me. Ba-do-ba-do, Santa baby, forgot to mention one little thing, a ring. I don't mean a phone, Santa baby, and hurry down the chimney tonight. Hurry down the chimney tonight. Hurry down the chimney tonight.
McDonald's ဆိုတဲ့ Santa baby တခြင်းကိုနားဆင်ခဲ့ကြရတာပါ View မြန်မာပိုင်းစနေနေ့ညနေခင်း Radio အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်နောက်နောက်နိုင်ကြည9နိုင်ကနေ10နိုင်ထိထုတ်လွှင့်မဲ့ Radio အစီအစဉ်တွေကိုတော့ Line to Meter 24 25 30နဲ့ 50 နဲ့ Line Line Meter 190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမှတ်အသေးနာကြောပြောပြပေးပါမယ်ရှင်
မြောက်ကိုရီးယားရဲ့နျူကလ ியர் အစီအစဉ်နဲ့ပတ်သက်လို့ဆွေးနွေးပွဲတွေပြုလုပ်နိုင်မှုတွေနျူကလ ியர் လက်နက်ဆန်းသတ်မှုတွေရပ်ပစ်ဖို့အမေရိကန်တိုက်တွန်းမှုကိုကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတမန်ကြီးကလစ်လျူရှုသွားပြီးတော့သူ့နိုင်ငံရဲ့အကျိုးစီးပွားကိုမထိပါတဲ့၍သူတို့ရဲ့နျူကလ ியர் အစီအစဉ်ဟာဘယ်နိုင်ငံအတွက်မှအနေဖြစ်စေမှာမဟုတ်ဘူးလို့ပြောသွားခဲ့ပါတယ်။တောက်ကြနေကကျင်းပတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဝန်ကြီးအဆင့်ဆွေးနွေးပွဲမှာကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတမန်ကြီးကအခုလိုရှာရှာပပပြောဆိုမှုထားလုပ်သွားတာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုကတော့မြောက်ကိုရီးယားရဲ့နျူကလ ியர் ဆိုင်ရာစွန့်ရီတနည်းတခြားတိုးလာနေတာဟာအမေရိကန်ပြည်အောင်စုတွေတိုက်ရိုက်ချင်းချမှုတစ်ခုဖြစ်ပြီးတော့ကိုရီးယားရဲ့မြောက်ကိုရီးယားရဲ့ရန်လိုနေမှုကိုခုခံကာကွယ်နိုင်မှုနှီးပေါင်းစုံနဲ့လှုပ်ဆောင်သွားမှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီး Rex Tillerson ကအဲ့ဒီအစည်းအဝေးမှာပဲပြောကြားသွားခဲ့ပါတယ်။အိန္ဒိယနိုင်ငံမှာတိုက်ခိုက် Congress Party ရဲ့ခေါင်းဆောင်ဖြစ်တဲ့ Rahul Gandhi ကိုရွေးချယ်လိုက်ပါတယ်။အိန္ဒိယနိုင်ငံမှာဩဇာကြီးမားတဲ့ Nehru Gandhi ရွှေစင်မျိုးဆက်နိုင်ငံရေးမှာသူကစတုထမျိုးဆက်ဖြစ်ပြီးတော့သူကဝါရင့်နဲ့ပါတီကိုတိုက်ခါရှိပြီးတော့အတွေ့အခေါ်တင်းနဲ့ပါတီတစ်ခုဖြစ်နေပြန်တည်ဆောက်ဖို့ကတိပြုသွားခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းမှာတောက်ကြနဲ့နှောင်းပိုင်းကပြင်းအား 6.5 မဂနီကျူရှိတဲ့ငရင်တစ်ခုလှုပ်သွားခဲ့တာကြောင့်မြို့တော်ဂျကာတာအပါဝင်တခြားမြို့တွေငရင်တန်းခံခဲ့ရပြီးတော့လူနှစ်ဦးထက်မနည်းသေဆုံးတယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်။ဂျာဗာကျွန်းအနောက်ပိုင်းကခရိုင်တော်တော်များများမှာအဆောက်အုံတွေပြိုကျပျက်စီးခဲ့သလိုဆေးရုံအတော်များများလည်းထိခိုက်ပျက်စီးသွားတာကြောင့်လူနာတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးခဲ့ရပါတယ်။ငရင်တန်းကြောင့်ဂျာကာတာမြို့မှာဆိုရင်လည်းအဆောက်အုံတွေလှုပ်ခါသွားခဲ့ရပါတယ်ရှင်။
တတိယအချင်းချုပ်ကိုမအီတနာကျော်ပြောပြပေးခဲ့တာပါဒီညနေအစည်းအဝေးထုတ်လုပ်ရမှုကမှစုမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့နက်ရှော့ခက်လေးဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညနေအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာဖြစ်ပါတယ် View American အတန်ညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲ9:00နာရီထုတ်လွှင့်ခဲ့တာဖြစ်ပါတယ် View ကထုတ်လွှင့်ခဲ့တဲ့အစည်းအဝေးနဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လို့ရတဲ့ဆိုရင်တော့ View ရဲ့ email လိပ်စာ burmese@viewnews.com မှာစာရေးသားပေးပို့နိုင်ကြပါတယ် View ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.